တော်ရရှိမြတ်ခင်ဗျာဒီနှစ်ကွာလာလမ်ပူမှာကျင်းပတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာအာဆီယံနိုင်ငံအတိုင်းအဝန်ခေါ်အာဆီယံကွန်မြူနတီကိုတက္ကီ2020ပြည့်နှစ်မှာအပြီးဖွဲ့စည်းသွားဖို့ရည်ရွယ်ထားတယ်လို့အစည်းအဝေးဝဲရဲ့ပူးတွဲကြေညာချက်စာတမ်းမှာဖော်ပြထားပါတယ်ဒီအာဆီယံနိုင်ငံများအတိုင်းအဝန်ကိုလုံခြုံရေးစီးပွားရေးနဲ့လူမှုရေးစတဲ့မူကြီး3ရပ်ပေါ်အခြေခံပြီးဖွဲ့စည်းတည်ဆောက်သွားမယ်လို့ဆိုထားပါတယ်။ဒီအပြင်အာဆီယံအဖွဲ့ကြီးရဲ့ပဋိညာဉ်စာချုပ်ရေးဆွဲရေးကိစ္စနေကြားဖြတ်ကျော်ပြီးကျူးလွန်တဲ့ရာဇဝတ်ပြုမှုတိုက်ဖျက်ရေးနဲ့အကြမ်းဖက်မှုကိုတံပြန်တိုက်ခိုက်ရေးကိစ္စတွေအရှိတောင်အာရှဒေသအတွင်းနျူကလ িয়ার လက်နက်ကင်းရှင်းရေးကိစ္စအာဆီယံအဖွဲ့စည်းအတွင်းစီးပွားရေးလူမှုရေးလုံခြုံရေးကိစ္စတွေမှာပူးပေါင်းလှုပ်ဆောင်သွားရေးကိစ္စတွေကိုဆွေးနွေးကြပါတယ်။နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်လို့တော့အရှိတလေပိုင်းဒေသမှာလက်တလောဖြစ်ပွားနေတဲ့အစ္စရေးနဲ့လေဗနန်နိုင်ငံအရေးခင်းတဲ့ပတ်သက်ပြီးအ мян ဆုံးအပြစ်ခတ်ရစဲရေးဖြစ်ထွန်းပြီးငြိမ်းချမ်းရေးကိုဥတီတဲ့ဆွေးနွေးမှုစတင်ကျင်းပဖို့ရဲမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီး6ပါတီတွဲဆုံဆွေးနွေးရေးကိုအာဆီယံအဖွဲ့အစည်းနဲ့ကွာလာလမ်ပူမှာကျင်းပနိုင်ရေးအတွက်ကူညီဆောင်ရွက်ပေးတဲ့အကြောင်းစသည်တို့ကိုပူးတွဲကြေညာစာတမ်းမှာဖော်ပြထားပါတယ်။ဒီနှစ်ထူးခြားတဲ့ကိစ္စရပ်တစ်ခုကတော့2004ခုနှစ်ကုန်ကဖြစ်ပွားခဲ့တဲ့ဆူနာမီဘေးဒုက္ခလိုနောက်နောက်ဖြစ်ပွားခဲ့ရင်အာဆီယံနိုင်ငံတွေအချင်းချင်းပိုပြီးထိထိရောက်ရောက်တနိုင်ငံကိုတနိုင်ငံကူညီပံ့ပိုးနိုင်ရေးအတွက်အစီအစဉ်တွေကြိုတင်ရေးဆွဲဖို့ထပ်လောင်းအတည်ပြုလိုက်ပါတယ်။ဒီအပြင်တီမိုလက်စတီအရေးကိစ္စ၊အီရတ်အရေးကိစ္စတွေကိုလည်းဆွေးနွေးတယ်လို့ဖော်ပြထားပါတယ်။နောက်ဆုံးအနေနဲ့ကတော့ကုလသမဂ္ဂအဖွဲ့ကြီးနဲ့ပတ်သက်ပြီးအဲ့ဒီအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယာဒူးနေရအတွက်ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်မစ္စတာဆရာကီယက်ကိုအာဆီယံအဖွဲ့ကထောက်ခံတယ်လို့ဥတွေ့ကြေညာစာတမ်းမှာဖော်ပြထားပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ